စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းမြို့ရဲ့လီလိုလမ်းမပေါ်ကရှဒူးစွကျေးရွာအနီးမှာရှိတဲ့ရွှေတူးဖော်ရဲ့လုပ်ငန်းတွေအလုံးအောက်တိုဘာလ15ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာပေးသွားကြဖို့ကချင်လက်နက်ကိုင်တပ် KIA တပ်မဟာနှစ်ကတတိပေးလိုက်ပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘက်ကတော့ဗဟိုအစ်စ်အနေနဲ့ဒါကိုထုတ်ပြန်တာမဟုတ်ဘဲနဲ့အောက်ခြေပိုင်းအုတ်ချုပ်ရေးကနေထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
တနိုင်းမြို့နယ်ရှဒူးစွကျေးရွာနာကရွှေတူးဖော်ရေးလုပ်ငန်းတွေကနေပြည်သူစစ်တပ်ဖွဲ့တွေဟာအကျိုးအမြတ်ရယူနေပြီးတိုက်ရင်အားလဲတိုးချဲ့လာတဲ့အတွက်ရွှေတူးဖော်နေတဲ့သူတွေကိုအော်တိုဘာလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့ KIA ဘက်ကအတိပေးလိုက်တာပါ KIA KIO ဘက်ကဘူအစင်းအနေနဲ့ဒါကိုအတိပေးညင်ညာထားခြင်းမရှိကြောင်းပြန်ကြားရေးတောင်းငွေဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်ဒါပေမဲ့တနိုင်းဒေသမှာရှိနေတဲ့အောက်ခြေပိုင်း KIA တာဝန်ရှိသူတွေကညွှန်ကြားထားတဲ့ဆိုတာကတော့ဟုတ်မှန်ကြောင်းသူကအခုလိုဖြေကြားခဲ့တာပါ
အဲ့တော့ကျွန်တော်တရားလို့ပြောတယ်ပေါ့။ဒီဟိုတော့ခုမှပါပေါ့နော်။ဒါမဲ့ဟိုဒေတာအုပ်ချုပ်ရေးဆိုင်ရာတွေပေါ့ကျွန်တော်တို့ကဟိုအစီအငါနဲ့ပြောထားတာမဟုတ်ဘူးလို့ပြောချင်တာပါ
။ဒီလောက်ကွက်တွေမှာနှစ်တိုင်းရွှေတူဖို့သူတွေရှိနေပြီးအများစုကတော့တနင်္လာနေ့တူဖို့ကြသူတွေများတယ်လို့သူကပြောပါတယ်။ရှဒူးစွကျေးရွာနာကရွှေမော်တွေမှာလောက်ကိုက်နေကြသူတွေကိုအော်တိုဘားလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့အဲ့ဒီဒေတာကိုကုတ်ကဲနေတဲ့ KIA တာဝန်ရှိသူကအတိပေးထားကြောင်းဒေတာအခြေစိုက်ကချင်အွန်လိုင်းသတင်းဌာနတို့ကလည်းရေးသားကြပါတယ်။ရှဒူးစွကျေးရွာအခြေစိုက်ခလာယာနှစ်ကိုကွန်လက်အောက်ကပြည်သူစစ်တပ်ဖွဲ့တွေဟာအဲ့ဒီဒေတာမှာလှုပ်ရှားမှုရှိနေပြီးဒေတာကနေကိုလည်းငွေကြေးကောက်ခံမှုတွေလုပ်နေတဲ့အတွက်အခုလိုအသိပေးလိုက်ရတာလို့ရေးသားထားပါတယ်။ဒါပေမဲ့ပြည်သူစစ်တပ်ဖွဲ့တွေနဲ့ KIA နှစ်ဖက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ဘုံမူကြီးနော်ဘူးကတော့တနိုင်းမြို့နယ်မှာစစ်တပ်နဲ့ပဲတိုက်ပွဲဖြစ်နေတာတွေရှိကြောင်းပြောပါတယ်
။ဒီဒီလိုလမ်းမှာတစ်ချောင်းပေါ့ပေါ့နော်။ဒီကောင်ကြီးတက်တာလူကြုံရေးယူနေတဲ့တပ်ဖွဲ့ကြီးနဲ့ကျွန်တော်တို့ကြီးသူကြီးတက်ပွဲကြီးဖြစ်တယ်။နောက်ပြီးတော့မိုင်းခွဲပြီးမှရှားဖြတ်မှတက်ပွဲကြီးဖြစ်တယ်။အားပါရှိပါတယ်။ဒီလိုဖြစ်တဲ့အဆိုးကျွန်တော်တို့တွေ့တာရောကျွန်တော်မရှိပါဘူး
။စတူးစုကြီးရောကရွှေလုတ်ကွက်တွေကိုပြည်သူ့စစ်အဖွဲ့တွေကရောင်းချပြီးအခွန်ကောက်တာမူရစ်စေဝါရောင်းဝယ်တာနဲ့ဝင်ငွေရှာနေကြကြောင်းရွှေတူးဖို့နေတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါရတယ်။ KIA ဘက်ကအသိပေးရတဲ့အတိုင်းနှစ်ဖက်ညှိနှိုင်းလို့အဆင်မပြေရင်တော့ထိတွေ့မှုရှိလာနိုင်တယ်လို့သူကခန့်မှန်းထားတာ
ပါ။အဲ KIA ရေကမ္ဘာမြေတိုင်းရင်းစနေရဲ့နေရာဖြစ်တဲ့နေရာလား။ဒီတိုင်းရင်းစနေအဝင်ဆက်လာတော့သူ့ရဲ့လမ်းနဲ့ဆက်ကြတယ်လေ။သူ့ရဲ့မှာလမ်းကြောင်းကတော့ကြည့်လို့ခရတော့ဒီကအဲ့ဒီမျိုးရှိသူတွေလုံငန်းကိုရပ်ခိုင်းလိုက်တယ်ဆိုလို့ရှိရင်တော့အဲ့ဒီမှာလည်းပြန်မှုရှိလာနိုင်တယ်လို့ပြောရမှာပေါ့။အရင်တုန်းကသူကျူတနာကုမ္ပဏီကသဘောပြန်တဲ့ရှိလုပ်ခဲ့တယ်။သူကပြန်ရပြီးကျူတနာဆက်ကြုံလို့ဖြတ်သိမ်းတယ်လို့ပြောရမှာပေါ့။အဲ့နောက်ပိုင်းမှာတော့ဒီလိုဖြစ်ဖြစ်ကအဲ့နေရာကြောင်းတွေမှာရှိမှုခိုင်းတာပေါ့ဒီကတော့မဟုတ်ဘူးအဲ့မှာတော့အဓိကတော့ဒီလိုဖြစ်ဖြစ်အဓိကဖြစ်ဖြစ်သူတို့ရဲ့ဒီလိုဖြစ်ဖြစ်ရဲ့ဘုံတွေပေါ့
စတူးစုကြီးရောင်းမှအခြေဆိုင်တဲ့ခလာယာ299တက်ရင်ကနေတနိုင်းဘက်ကိုထွက်ခွာလာတဲ့စစ်ရင်တန်းကို KIA တက်ရင်14ကအောက်တိုဘာ4ရက်နေ့မှာကြားပြတ်တိုက်ခတ်ခဲ့ပါတယ်စတင်မှာအစောပိုင်းကဆက်လို့လီဒိုလမ်းမရဲ့မြစ်ကြီးနားတနိုင်းလမ်းပိုင်းပေါ်မှာစစ်တပ်နဲ့ KIA တက်တွေတိုက်ပွဲပြင်းထန်လာပြီးအောက်တိုဘာလ17ရက်မှာလဲလဝါနဲ့ဒွန်မန်ကြေးရွာနာမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လီဒိုလမ်းမပေါ်ကတိုက်ပွဲဖြစ်နေတဲ့ကြေးရွာတချို့ကဒေသခံတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပြီးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုလည်းစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။